ိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်သူမြင့်တက်နေလို့နေဆက်တွေကိုလုံခြုံရေးတင်းကျပ်ထားချိန်မှာပဲမြန်မာနိုင်ငံဘက်ကနေကန့်ချနာပူရီတက်နဲ့ချင်းမိုင်စတဲ့နေဆက်ပြည်နယ်တွေကနေတရားမဝင်ဝင်ရောက်လာသူတွေဆက်ပြီးတော့ရှိနေပါတယ်ဒီရက်ပိုင်းမှာပဲတရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားတရားကျော်လောက်နဲ့လူကုန်ကူးသူ၁၀ယောက်ထက်မနည်းထိုင်းနေသားဆောင်တာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံထဲမှာကိုဗစ်ကပ်ရောဂါကူးစက်သူတွေမြင့်တက်နေလို့နေဆက်ကိတ်တွေကနေအဝင်ထွက်သိထားချိန်မှာထိုင်းမြန်မာနေဆက်ဒေသတွေကနေတရားမဝင်ဝင်ရောက်လာသူတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ကသနာဝတီပြည်နယ်ထဲမှာနောက်ဆုံးဖမ်းမိသူ73ယောက်အပါအဝင်အခုရက်ပိုင်းအတွင်းစုစုပေါင်းဖမ်းမိသူရာခိုင်နှုန်းလောက်ရှိနေတယ်ဆိုပြီး EAC အလို့သမားကူညီရေးဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
။တမနေ့ရောဆိုလဲကျွန်တော်တို့ဒီထိုင်းနိုင်ငံကသနာဝတီဘက်ကနေပြီးတော့ဒီပြောင်းလာတဲ့မြန်မာနိုင်ငံသား73ဦးခန့်မိပါတယ်။ပေါ်တော့မှာပေါ့နော်ဒီကားလာခေါ်မယ်ဆိုရင်ပုံပြီးတော့စောင့်နေတဲ့မြန်မာတွေဒီကြည့်ရအောင်ဆိုရင်မူကတရင်ပေးတာကြောင့်ထိုင်းရတယ်တော့ရောက်ရှာပို့ပြီးဖမ်းဆီးခဲ့တာပါ။မြို့သား6ယောက်နဲ့မြို့သား9ယောက်လို့ပြီးရပါတာ။ဘိုးတန်းကနေပြီးတော့ထိုင်းနဲ့သွားကြတဲ့လူဒီမားလေးပါ။ဒီလမ်းမြောက်စောင့်နေတဲ့ဖမ်းခံရတာပေါ့နော်။ဒီကပိုင်းလေးကိုလူပေါင်း100ယောက်လောက်ဖမ်းဆီးခဲ့တယ်။အဲကျွန်တော်တို့လူပွဲစားအားလုံးဒီ10ဦးလောက်ဒီကိုရေးယူခံရတာပေါ့နော်။ဒီတည်းကမှသူတို့နဲ့ဆက်နွယ်နေတဲ့ဒီနယ်စပ်ကအဲ့ဒါကြီးလိုက်တဲ့လူပွဲသားတွေပေါ့နော်ထိုင်းနေလဲပါတယ်ဗမာနေလဲပါတယ်အဲ့လူတွေကိုဖမ်းဝမ်းထုတ်ပြီးတော့လိုက်ပြီးတော့ရှာဖွေဖမ်းဆီးဖို့လိုက်လိုက်ရှာဖွေနေတယ်လို့ဒီကချားဝူရီကဒီကောင်ဦးတိုက်ချက်ရေးရဲတပ်ဖွဲ့ရလဲကျွန်တော်တို့ပြောတယ်ပေါ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းဆောင်လာသူတွေရောစီးပွားရေးအခြေအနေတွေကြောင့်ထိုင်းနိုင်ငံမှာအလို့အကန့်အခွင့်အမ်းရှာလိုသူတွေပါလူမောင်ကိုယ်သမားတွေကိုအခကျေးဝင်ပေးပြီးဝင်လာကြတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါတယ်
အဲ့ဒီသူတို့ဆိုရင်ကျွန်တော်ဒီမောင်ဟိုကွဲသားတွေတူဦးထိုင်းပန်းကို1000လောက်ဒီကွဲသားကတွေပြေးပြီးတော့ကဲဒီကတွေပြေးပြီးတော့ဝင်ရတယ်သူတို့လည်းလွတ်သွားတဲ့လူတွေရှိတယ်ဖမ်းဆီးခံရတဲ့လူတွေတော်တော်များတယ်ဖမ်းဆီးခံတော့ကမိစဉ်ကြီးပါအောင်ရှယ်ပါတော့
ထိုင်းနိုင်ငံထဲကိုမြန်မာနိုင်ငံအပြင်ထိုင်းနဲ့နယ်စပ်ချင်းကပ်နေတဲ့နာအိုကမ္ဘောဒီးယားနယ်စပ်တွေကပ်နေတယ်